မလေးရှားနိုင်ငံကိုရောက်နေပြီးတော့ဆာရွက်ဆာတန်းအထောက်ထားလည်းမရှိအလုံးလုံးခွင့်လည်းမရှိတဲ့မြန်မာနိုင်ငံသားတွေရောကြေးပေးစရာမလိုဘဲနဲ့မြန်မာနိုင်ငံကိုပြန်လာခွင့်ပြုမယ်လို့မြန်မာအလို့သမားဝင်ကြီးဦးအမြင့်ကပြောပါတယ်။မလေးရှားအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးပြီးခရီးရောက်မဆိုင်ပဲရန်ကုန်မြို့မင်္ဂလာတုံးလေးစိတ်မှာဝင်ကြီးဦးအမြင့်ကသတင်းထောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါ။အပြည့်စုံကိုတော့ကိုစော်ဝင်းနိုင်ကတင်ဆက်ပေးပါလိမ့်မယ်ရှင်။
မလေးရှားနိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်သူတွေကိုစစ်ဆေးဖို့နဲ့မှုခင်းတွေရှော့ချဖို့စီမံချက်နဲ့မလေးရှားအစိုးရကအခုလဇန်ပိုင်းကစလို့နိုင်ငံတော်ဝန်စစ်စင်ရေးတရဆင်လွဲပြီးတော့နိုင်ငံသားတွေကိုလိုက်လံဖမ်းဆီးနေတာမှာမြန်မာနိုင်ငံသားတွေလည်းယာနဲ့ချီပြီးတော့ဖမ်းဆီးခံရတာဖြစ်ပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံအလုံသမဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအေးမြင့်ဦးဆောင်တဲ့အဖွဲ့ဟာလွန်ခဲ့တဲ့ရက်ပိုင်းအတွင်းမလေးရှားနိုင်ငံကိုတွားရောက်ပြီးတော့မြန်မာနိုင်ငံသားတွေအရေးကိစ္စအတွက်မလေးရှားအလုံသမဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတရားဝင်နေထိုင်ခွင့်လည်းမရှိ၊စာရွက်စာတမ်းအထောက်အထားလည်းမရှိတဲ့သူတွေအနေနဲ့မြန်မာနိုင်ငံကိုပြန်လို့ရဆိုရင်အရင်လိုရောကြေးပေးစရာမလိုပဲပြန်နိုင်အောင်မြန်မာအစိုးရအနေနဲ့ကူညီလှုပ်ဆောင်ပေးသွားမယ်လို့ဝန်ကြီးဦးအေးမြင့်ကပြောပါတယ်
။တချို့လူတွေဘာမှလည်းအထောက်အထားမရှိဘူး။ဟိုမှာလည်းအလုံးမလုံးနိုင်ဘူး။အလို့ရှင်ကလည်းခေါ်တာလည်းမဟုတ်ဘဲနဲ့သူတို့ပဲဟိုကြောင်ကတ်ဒီကြောင်ကတ်နေတဲ့လူတွေရတယ်နော်။ဘယ်လိုလဲ။တရားဝင်ပြန်ခေါ်ပေးမယ်။ပြန်ခေါ်ပေးတဲ့နေရာမှာလည်းဘာဖြစ်လဲအရင်ကလိုအာမဟိုပါခဒန်ကြီးဆောင်းအောင်တို့ဘာဥစားသိမင်းနော်ဒီလိုမလုပ်ပဲနဲ့ဒီတိုင်းပြန်လာလို့ရအောင်နော်ဒီလိုလုပ်ပြီးမယ်အဲ့တော့ဒါတွေသွန်းလုပ်နေနောက်တစ်ခါတရားဝင်လုပ်နေတဲ့မြန်မာလူ့သမားတွေကြီးတွားပြီးတော့လေမနာပြောဆိုပဲ Sony Company ရှိတယ် Panasonic Company ရှိတယ် Sign Davi Company ရှိတယ်ဒီ Company တွေတွားပြီးတော့လေတွေ့ပြီးတော့သူတို့ကြီးကတာဝန်ရှိတဲ့လူတွေနဲ့ရောတွေ့ပြီးတော့လူ့သမားတွေရဲ့နေထိုင်စားသောက်မှုအခြေအနေလာစားရီပုံမှန်ရလားသတ်မှတ်ထားတဲ့လာစားရီရရလားစသဖြင့်ပေါ့နော်ဒီလိုမျိုးတွေတွေ့ပြီးတော့လူတာတွေဒီနိုင်ဖြစ်ချင်းပေးခဲ့တယ်ဟိုဘက်ကအလုပ်ရှင်တွေဘက်ကလည်းသူတို့တာဝန်ဖို့ရှိတဲ့အတိုင်းပဲသူတို့ဆက်လုပ်ပြီးမှဖြစ်တယ်เนาะအခုသွားတာတော့အထောက်အထားမရှိတဲ့เนาะအလုပ်သမားတွေအတွက်အထောက်အထားရအောင်ပေါ့เนาะသွားပြီးတော့လုပ်ပေးတဲ့ကိစ္စပါပဲအ
ဲ့ဒီလူတွေကိုမြန်မာနိုင်ငံကိုပြန်မခေါ်ခင်မြန်မာနိုင်ငံသားဟုတ်မဟုတ်စီစစ်ပြီးမှပြန်ခေါ်မှဖြစ်တယ်လို့လည်းဝန်ကြီးဦးအေးမြင့်ကပြောပါတယ်မလေးရှားနိုင်ငံမှာအလုပ်လုပ်ဖို့အတွက်တရားဝင်စာရွက်စာတမ်းအထောက်အထားနဲ့ရောက်နေကြသူတွေအနေနဲ့အခုမလေးရှားအစိုးရကဖမ်းဆီးတဲ့စစ်စင်ရေးအတွင်းဖမ်းဆီးခံရတာမျိုးမရှိဘဲသူတို့အလုပ်ရုံတွေမှာအေးအေးဆေးဆေးအလုပ်လုပ်နိုင်ကြပေမဲ့စာရွက်စာတမ်းမရှိသူတွေကတော့အခက်အခဲကြုံနေရတယ်လို့ဆိုပါတယ်။အဲ့ဒီလူတွေကိုတော့ကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ယုံကကူညီပေးသွားမှာဖြစ်တယ်လို့ဝန်ကြီးဦးအေးမြင့်ကပြောပါတယ
်။ပြဿနာရှိတာကအထောက်အထားမရှိဘဲနဲ့ဗာစာရွက်စာတမ်းမရှိဘဲနဲ့နော်သွားတဲ့အလုပ်သမားတွေနော်အဲ့ဒီသူတို့အတွက်ကိုဘာတွေလုပ်ပေးမလဲဆိုတော့ပထမတစ်ချက်ကသူတို့အတွက်တရားဝင်မှတ်ပုံတင်မယ်။လာကြတို့တန်ယုံကိုလာကြမင်းတို့တို့အထောက်အထားမရှိဘူးကျွန်တော်တို့ကဘယ်မှနေနေဘာတွေလုပ်နေကြတာပေါ့စသဖြင့်လာပြီးတော့ပြောပြီးတော့တို့သက်ဆိုင်အချက်လက်ပေါ့မိဘဆွေမျိုးဘယ်မှနေလို့ဘာတွေလုပ်ခဲ့တယ်ဆိုရင်ဒါတွေနဲ့အထောက်အထားတွေဆက်ရတာယူလိုက်ယူလိုက်ပြီးတော့ဒီအထောက်အထားတွေကိုတို့မြန်မာနိုင်ငံမှာရှိတဲ့လူမျိုးကြီးကြိုင်တဲ့เนาะအဖွဲ့တွေကပြည်သူ့အင်အားဝန်ကြီးဌာနကနေပြီးတော့အထောက်အထားညစ်မယ်စစ်လို့မှန်ကန်နေဆိုရင်နောက်တစ်ခါတို့လည်းဟိုမှာအလုပ်လုပ်ဖို့အချိန်နေပေးတယ်အလုပ်လည်းလုပ်နိုင်တယ်အလုပ်ရှင်တွေရတယ်သူတို့လုပ်ပေးမယ်ဆိုရင်လုပ်ရှင်တဲ့အလုပ်သမားတွေကိုတခါနဲ့တထိုင်နဲ့ပြည့်တွေ့ပြီးတော့အလုပ်တရဝင်လုပ်တဲ့အလုပ်ကိုလုပ
်အဲ့ဒီလိုမြန်မာနိုင်ငံသားဟုတ်မဟုတ်စီစစ်တဲ့လုပ်ငန်းစဉ်တရလုံးကတော့နှစ်လလောက်ထိကြာနိုင်တယ်လို့ဆိုပါတယ်အခုချိန်ထိတော့မလေးရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား600ကျော်ရှိသွားပြီလို့ဆိုပါတယ်မလေးရှားအစိုးရကအခုလိုတရားမဝင်ဝင်ရောက်နေထိုင်သူနိုင်ငံခြားသားတွေကိုဖမ်းဆီးမှုတွေမလုပ်ခင်မေလကုန်ပိုင်းတုန်းကလည်းမလေးရှားနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားအချင်းချင်းကြားဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေကလူသေးတဲ့အထိဖြစ်သွားခဲ့တာပါအဲ့ဒီလိုအကြမ်းဖက်မှုတွေဖြစ်သွားခဲ့တာကြောင့်မလေးရှားနိုင်ငံအတွင်းမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေကိုဥပဒေအရအကာအကွယ်ပေးဖို့သူ့အနေနဲ့မလေးရှားပြည်ထရေးဝန်ကြီးနဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့ဝန်ကြီးဦးအေးမြင့်ကပြောပါတယ
်မလေးရှားပြည်ထရေးဝန်ကြီးပြောခဲ့တယ်မြန်မာနိုင်ငံသားတွေကိုဥပဒေနဲ့အညီစောင့်ရှောက်ပေးပါเนาะဒါတွေပြောခဲ့တယ်เนาะကဲဒါနဲ့နိုင်ငံလည်းနေရာအနှံ့ဖြစ်တယ်ဆိုတော့လေဒီလိုຢာလေးတွေဖြစ်နေကြတယ်တကယ်တော့ကြောက်တော့ဘာမှမဟုတ်အချင်းချင်းကတ္တနာလေးတွေဖြစ်တာအခုအချိန်မှာဖြစ်လို့တလူဖြစ်တာပေါ့အရင်ကလည်းအဲ့လိုမျိုးတွေဖြစ်နေတာရှိခဲ့တာပဲလေเนาะအဲ့တော့သူတို့ပြောခဲ့တာကတော့မြန်မာနိုင်ငံသားတွေကိုဥပဒေနဲ့အညီအကာအကွယ်ပေးပါစောင့်ရှောက်ပေးပါသူတို့ရသင့်ရတာတွေရအောင်လုပ်ပေးပါလို့ဒါလေးတည်းညှိနှိုင်းခဲ့တယ
်မလေးရှားနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတသိန်းကျော်ရှိတဲ့အထက်အလုတ်ကန်ခွင်လန်းကောင်းတာကြောင့်တရားဝင်ဆာရွက်စာရမ်းနဲ့သွားကြတဲ့သူတွေရှိသလိုတရားဝင်မဟုတ်တဲ့နီးလန်းနေနဲ့ရောက်သွားကြသူတွေလည်းအများအပြားရှိနေတာပါမလေးရှားနိုင်ငံမှာနိုင်ငံရေးခေါ်လုံခွင့်လျှောက်ထားသူတွေလည်းအများအပြားရှိနေတာဖြစ်ပါတယ်။တရားဝင်စာရွက်စာတမ်းအထောက်အထားမရှိသူတွေမလေးရှားနိုင်ငံမှာဖမ်းဆီးခံရတာကြောင့်မလေးရှားနိုင်ငံကိုအလုပ်သွားလုပ်လို့ကြတဲ့မြန်မာနိုင်ငံသားတွေအတွက်အကျိုးဆောင်ပေးနေတဲ့ကုမ္ပဏီတွေကိုတင်းကျပ်စွာစီစစ်သွားဖို့ရှိမရှိမေးတဲ့အခါမှာတော့တရားဝင်စာရွက်စာတမ်းနဲ့သွားတဲ့သူတွေကိုသူတို့အနေနဲ့ တားဆီးပိတ်ပင်တာမျိုးလုပ်မှာမဟုတ်ဘူးလို့အလုတ္တမဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းမြင့်ကပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ။